ကျွေးကောက်ပွဲအတွင်းမှာမဲယုံတာဝန်ထမ်းဆောင်ခဲ့ကြတဲ့ပညာရေးဝန်ထမ်းတွေထက်ကကိုဗစ်ကူးစက်ခံရသူတွေကိုပညာရေးဝန်ကြီးဌာနကထောက်ပံ့ကြေးပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မအင်တာနာထွန်းပါ။ပြီးခဲ့တဲ့နိုဝင်ဘာလမှာကျင်းပခဲ့တဲ့ကျွေးကောက်ပွဲအတွင်းမဲယုံတာဝန်ထမ်းဆောင်ခဲ့ကြတဲ့ပညာရေးဝန်ထမ်းတွေထက်ကကိုဗစ်ရောဂါကူးစက်ခံရသူဆရာ
ဆီယာမာတယောက်စီကိုပညာရေးဝန်ကြီးဌာနကကြက်30သိန်းစီထောက်ပံ့ပေးနေတာပါ။ကိုဗစ်ကာလရွေးကောက်ပွဲမှာတာဝန်ထမ်းဆောင်ခဲ့ပြီးပူးကူးစက်ခံရသူဆီယာမာ900ကျော်အတွက်
ဆေးဝါးကူတာစီအဖြစ်သက်ဆိုင်ရမျိုးနဲ့ပညာရေးမှုရုံးတွေရဲ့ထုတ်ပေးနေပြီဖြစ်တယ်လို့ရခိုင်ပညာပညာရေးလှုပ်သားများတက်မကတို့ရဲ့အစီရင်အရမဲယုံတာဝန်ထမ်းဆောင်ရင်ကိုဗစ်ကူးစက်ခံရသူပညာရေးဝန်ထမ်းအရေးအတွက်ကတရ20ကျော်ရှိပါတယ်။
မဲယုံတာဝန်ထမ်းဆောင်ရင်ကိုဗစ်ကူးစက်ခံရတဲ့ကျန်းချမ်းမှတွေကိုတော့ဒီကနေ့ပတ်သက်ပြီးတော့ဟိုလက်ကျန်ကိန်းမှာကျန်နေသေးသလားဆိုတာကိုတော့တစ်ချက်သတိထားဖို့လိုပါတယ်ဗျာနော်။အဲ့ဒီသတိထားဆောင်ရွက်ပြီးတော့ဒီလက်ကျန်နဲ့ဆက်ဆံမှရှိရင်ဒီထောက်ပံ့ရေးတွေဆက်ပြီးတော့ပေးဖို့လိုရပါတယ်ဗျာနော်။ညီမငယ်လုံးဆိုင်ရာဆရာဆီယာမမများအဖွဲ့ချုပ်ကလည်းအဲ့ဒီလိုကိုဗစ် သတင်းပေးပို့တာဖြစ်ပါတယ်။